ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုသွားရောက်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့မဆာချူးဆက်ပြည်နယ်လိုဝဲလ်မြို့မှာရှိတဲ့ကမ္ဘောဒီးယားကောင်စစ်ဝင်ရုံးရှိမှာပြီးခဲ့တဲ့စနေနေ့ကအဝေးရောက်မြန်မာနိုင်ငံသားများကဆန္ဒပြခဲ့ကြပါတယ
် Burma Burma must be free
freedom justice democracy
Cambodia must be free
အာဆီယံလက်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ဟာအနာသိန်းစစ်ကောင်စီနဲ့တွေ့ဆုံဖို့လာမဲ့2022ခုနှစ် January လမှာမြန်မာနိုင်ငံကိုသွားရောက်มาဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကိုဖြေရှင်းဖို့အာဆီယံကသဘောတူညီချက်5ချက်နဲ့ဝင်ရောက်ဖြေရှင်းပေးဖို့ကိစ္စကိုမြန်မာအာဏာသိမ်းစစ်ကောင်စီကအပြေးအဝပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်အာဆီယံကမြန်မာစစ်ကောင်စီတွေကိုအာဆီယံထိပ်သီးအစည်းအဝေးတက်ဖို့ဖိတ်ကြားခြင်းမပြုဘဲအရေးယူဆောင်ရွက်မှုတွေပြုလုပ်ထားပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့အာဆီယံ10နိုင်ငံဖွဲ့စည်းထားတာဖြစ်ပြီး9နိုင်ငံမဟုတ်ကြောင်းနဲ့ဒါကြောင့်မြန်မာနိုင်ငံကိုပြန်ခေါ်တက်ပြီး10နိုင်ငံဖြစ်အောင်လုပ်မယ်လို့ပြောကြားထားပါတယ်။ကုလသမဂ္ဂအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံဒီမိုကရေစီပြုပြင်ရေးလမ်းကြောင်းကိုပြန်လည်ရောက်ရှိဖို့တောင်းဆိုနေပြီးအာဏာသိမ်းစစ်ကောင်စီကိုတရားဝင်မှုရှိအောင်လုပ်တာမျိုးကိုရှောင်ရှားကြပါတယ်ခင်ဗျာ။